ရင်ပြည်နယ်ကော့ကရိတ်ကနေမြောက်ရီမြို့ကိုလာနေပြီးမြောက်ရီမြို့ကိုအလုံးစုံပြန်လည်ထိန်းချုပ်နိုင်ဖို့အတွက်စူးစမ်းနေတဲ့စစ်ကောင်စီရဲ့နိုင်ငံတော်အဆင့်အောင်စရမီပေးထားတဲ့စစ်ကြောင်းနဲ့ KNL PDF ပူးပေါင်းတပ်တွေဟာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာဧပြီလ၁၂ရက်နေ့ကလေးကဖြစ်ပါတယ်။ပြည်ပြည်နယ်မြောက်ရီခရိုင်တွင်စစ်တပ်ရဲ့တပ်စခန်းအကုန်လုံးနှီးပါလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်မှာတော့မြောက်ရီမြို့ကိုပါလက်လွတ်လိုက်ရတဲ့အခြေအနေတွေကိုကြုံခဲ့ရတာပါ။ဒါပေမဲ့စစ်ကောင်စီရဲ့လက်အောက်ခံနေသားဆောင်တပ်ကနှစ်ဖက်ညှိနှိုင်းထိန်းချုပ်ပြီးဆယ်ရဲကျော်လောက်ပူးပေါင်းတပ်ဖွဲ့တွေဘက်ကမြောက်ရီမြို့မှာနေရာယူထားခဲ့ပါတယ်။စစ်ကောင်စီဘက်ကဧပြီလ19ရက်နေ့ကစလို့မြောက်ရီမြို့မှာလေကြောင်းတက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာပါ။အခုအခါမှာတော့ကော့ကရိတ်ကနေလာနေတဲ့စစ်ကောင်စီစစ်ကြောင်းနဲ့ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
။ဒီနိုင်ငံတော်အဆင့်အောင်စရာစစ်စင်ရေးမြောက်ပြည်ကိုစစ်ပူလာတဲ့စစ်ကြောင်းပေါ့။တမန်ငန်းငါနဲ့လေးလေးပူးပေါင်းစစ်စင်လာတဲ့ဒုချုပ်စိုးဝဲဦးဆောင်တဲ့ဦးကြီးတဲ့စစ်ကြောင်းပေါ့နော်။အဲ့ဒါတွေတို့ထိုးစစ်စင်နေတော့မဲ့ထိုးစစ်စင်တော့ကျွန်တော်တို့တော်လိုင်းရေးတပ်ဖွဲ့တွေကအဟာဒါမူနေလေဟိုတောတော်ကြီးတကောပေါ့နော်တောတော်ကြီးတကောနားတော်ဝိုက်မှာသူတို့ရောက်နေရောက်တော့ကျွန်တော်အိမ်နားနေပြီးတော့စပီဖက်တော့ဖက်တော့တဲ့ခါကျတော့တိုက်ပွဲကအရင်ပြင်းထန်နေ
ကော့ကရိတ်မြို့ကတိုက်ပွဲကိုတော့တောင်ပိုင်းတိုင်းအမှတ်30မြေပြွာကဥဆောင်ပြီးကော်ပိုရာကျက်စ်နဲ့ဗီနွန်စစ်တောင်းတို့ကအဓိကတိုက်နေတာဖြစ်ပြီးအမှတ်31မြေပြွာကလည်းကြားပြူစစ်တောင်းနဲ့တခြားစစ်တောင်းတွေလည်းတိုက်ခိုက်နေတယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကလည်းဒီစစ်စင်ရေးကိုတော့ဒုတိယဗိုလ်ချုပ်မှူးကြီးကိုယ်တိုင်မော်လမြိုင်မြို့ကနေကုတ်ကဲနေတာဖြစ်တယ်လို့လည်းဆိုပါတယ
်သူတို့နိုင်ငံတော်အဖြစ်စစ်စစ်ရေးကိုဒုတိယအကြီးဆုံးပေါ့နော်ဒုတိယအကြီးဆုံးကာကွယ်ဦးစီးချုပ်သူဝင်ကဦးစီးလာဦးစီးကုတ်ကဲတာပေါ့အရှိတောင်တိုင်းမော်နယ်မှာထိုင်ပြီးတော့ကုတ်ကဲနေတာမြောက်ပြည်ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်အဲဒီအတွက်အဲအောင်စရာစစ်စစ်ရေးဆိုပြီးတော့မြေပေးတမလေးလေးနဲ့ငန်းငါတမနှစ်ခုပေါင်းပြီးထိုးစစ်စင်တာဖြစ်တယ်ဟုတ်ကဲ့သူတို့ဒီမှန်းချက်ကတော့မရောက်သေးသူတို့ဧပြီလ9ရက်နေ့ရက်စထွက်လာတာမော်နယ်ကနေပြီးတော့
စစ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဟာလူမြင်ကွင်းကနေပြောက်ွယ်နေတယ်ဆိုပြီးသတင်းထွက်ပေါ်ပြီးတဲ့နောက်မှာဧပြီလ29ရက်နေ့ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကတပ်မတော်စေယုံကိုလာရောက်ပြီးဒဏ်ရာရစစ်သည်တွေကိုတွေ့ဆုံခဲ့တယ်ဆိုပြီးစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။သူဟာမော်လမြိုင်အရှိတောင်တိုင်းစစ်ဌာနချုပ်ကိုဧပြီလ10ရက်နေ့ကလာတော့ဒရုန်းနဲ့ပစ်ခတ်ခံရပြီးဒဏ်ရာရတယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိခဲ့ပါဘူး။လက်တလောတိုက်ပွဲသတင်းနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးရှင်။